ဒီကနေ့ဇွန်လ16ရက်နေ့မှာကြာရောက်တဲ့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့မွေးနေ့အဖြစ်နဲ့မြန်မာနိုင်ငံရဲ့နေရာတော်တော်များများမှာတက်ကြွသူတွေကလှုပ်ရှားခဲ့ရပြီးတော့နိုင်ငံရေးလှုပ်ရှားမှုတွေနဲ့ဆက်နွယ်တဲ့တန်တရားနဲ့ဖမ်းဆီးခံရသူတွေလည်းရှိခဲ့ပါတယ်။ဆီယနာသိမ်းပြီးတဲ့နောက်ပိုင်းကလေးကဖမ်းဆီးခံခဲ့ရတဲ့ဒေါက်ဆန်းစုကြည်ရဲ့မွေးနေ့အဖြစ်နဲ့ပန်းတပိတ်လှုပ်ရှားမှုနဲ့ဆက်နွယ်ပြီးတော့အမျိုးသမီးတချို့ကိုအာဏာပိုင်တွေကစစ်ဆေးဖမ်းဆီးမှုတွေရှိခဲ့တာပါ။ဒီအကြောင်းရန်ကုန်ကသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုစံကျော်ပြောပြပေးပါရှင်။
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့မွေးနေ့ဖြစ်တဲ့ဒီကနေ့ဇွန်လ16ရက်နေ့မှာနိုင်ငံတော်ဝန်ကတပိတ်အဖွဲ့အစည်းတွေတော်လန်ရေးအင်အားစုတွေနဲ့ပြည်သူတွေကဗေဒါပြန်အန်ကိုခဲပန်းပန်လျက်ပဲခေါင်းစည်းစာတဲ့အနေနဲ့ပန်းတွေပန်ပြီးချီတက်ခဲ့ကြသလိုခွန်အားဖြင့်မိငယ်တချင်းကိုတံပြန်တီးဆိုမှုတွေလည်းလုပ်ခဲ့ကြတယ်လို့တပိတ်အဖွဲ့တွေကပြောပါတယ်။မနေ့ကလည်းမွေးနေ့အကြိုနေ့အဖြစ်တော်လန်ရေးအဖွဲ့တွေအားကောင်းတဲ့နယ်မြေတွေမှာချီတက်ကြပြီးတပိတ်တရားဟောတာတွေလည်းလုပ်ခဲ့ကြတယ်လို့ပြောပါတယ်။ကလေးမျိုးနယ်မှာတော့စစ်ကောင်စီတပ်တွေကဒီကနေ့မှမြို့အနှံ့စစ်ကားတွေနဲ့ပတ်နေပြီးကင်းပုံဝတ်တာကင်းလှဲ့တာတွေလုပ်နေတယ်လို့ပန်းပန်တဲ့အမျိုးသမီးတွေကိုဖမ်းဆီးပြီးဒေသကွက်ကွယ်မှုစစ်ဌာနချုပ်ဒါကာဆာမှာစစ်ဆေးနေတယ်လို့ဒေသခံတွေကပြောပါတယ်။ကလေးတမျိုးလုံးအနှံ့နေရာတိုင်းမှာစစ်ဆေးဖမ်းဆီးနေတာတွေဖြစ်ပြီးနေ့လယ်ပိုင်းလောက်မှာနေအမျိုးသမီး40ဝန်းကျင်ဖမ်းခံရတယ်လို့ကလေးမျိုးတပိတ်အဖွဲ့ဝင်တူဦးကပြောပါတယ်။ကလေးမျိုးမဇေအနီမျိုးလန်းစုံအနီတို့မှာပန်းပန်ထားတဲ့အမျိုးသမီး20ကျော်ဖမ်းဆီးခံရပြီးဒေသကွက်ကွယ်မှုစစ်ဌာနချုပ်ကိုဖမ်းဆီးခေါ်ဆောင်ပြီးစစ်ဆေးနေတယ်လို့မျက်မြင်ဖြစ်တဲ့ဒေသခံတူဦးကအခုလိုပြောပါတယ
်။ဒီ7နိုင်ခွဲလောက်မှာဘောတော့သူတို့ဒီအရက်ဝတ်တွေနဲ့ဒီမြို့မှာဒီရောက်စားရုံလေးတန်းပန်နေဆိုပြီးမှအကြောင်းပြတဲ့နေပဲဖမ်းသွားကြ။အဲကလေးမျိုးမြို့မှာဒီနေရာမှာဖမ်းလိုက်ကြ။နောက်ပြီးတော့ဒီဘောတော့သူတို့မိဘညီမလည်းဖမ်းနေကြ။အယောက်20ကျော်လောက်ဖမ်းခံရတယ်ကြ။ဒီမြို့မှာဒီထဲမှာသူတို့ဟိုဝင်မှအေးတန်းပန်တဲ့လူမှတော့အကုန်ဖမ်းသွားတယ်ကြ။ပြည်စီတန်းပန်တဲ့လူတွေကိုပဲအဓိကဆိုင်မှာဖမ်းတာပေါ့လေ။ကျင်းပုံးကိုမဆောင်ကြည့်ရမျိုးလည်းလုပ်တယ်။နောက်ပြီးတော့ကားတစ်စီးနဲ့အဲကားတစ်စီးပေါ်မှာလူ56လောက်လက်နက်ကြိုင်56လောက်နဲ့လှည့်ပတ်ပြီးတော့သူတို့ပြင်းပြင်းလို့မတင်သေးလို့ချက်မှတ်ခံနိုင်လေရှိရဲ့
ပင်လုံမီးပွိုင်းနဲ့ကလေးမျိုးရဲ့နေရာအနှံ့မှာဖမ်းဆီးခံရတဲ့အမျိုးသမီးတွေအများကြီးရှိနိုင်တယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်မန္တလေးစတဲ့မြို့တွေမှာလည်းပန်းပန်တာကြောင့်နဲ့ပန်းကိုကင်ပြီးတွာလာနေတာမျိုးတွေ့ရင်ဖမ်းဆီးစစ်ဆေးတာတွေလုပ်တယ်လို့ဖျားနဲ့ဈေးတွေမှာပန်းရောက်နေတာတွေနဲ့ဝယ်တာတွေကိုစောင့်ကြည့်ပြီးပန်းတွေကိုသိမ်းယူသွားတာတွေရှိတယ်လို့ဒေသခံတွေကပြောကြပါတယ်။ဒီကနေ့မှာတနိုင်ငံလုံးကဒေါအောင်ဆန်းစုကြည်ရဲ့မွေးနေ့အထိမ်းအမဲအဖြစ်ပန်းတပိတ်ဆင်နွှဲကြဖို့နှိုးဆော်မှုတွေရှိတဲ့အတွက်စစ်ကောင်စီဘက်ကလည်းစောင့်ကြည့်ပြီးဖမ်းဆီးစစ်ဆေးတာတွေလုပ်နေတာဖြစ်ပါတယ်။ကလေးမျိုးနဲ့အပါဝင်ရန်ကုန်မန္တလေးမြို့ကြီးတွေနဲ့နေရာအနှက်အပြားမှာဇွန်လ16ရက်နေ့ကလေးကမွေးနေ့အကြိုဖြစ်ပန်းပန်တာချီတက်ပြီးတပိတ်ဆင်နွှဲတာတွေလုပ်ခဲ့ကြပါတယ်။ဒီကနေ့မှလည်းကလေးမျိုးတပိတ်ကော်မတီကကြေးရွာတွေမှာဒေသခံတွေကိုတော်လန်ရေးနဲ့ပတ်သက်ပြီးတပိတ်တရားဟောခဲ့ကြသလိုခွန်အားဖြင့်မိငယ်တချင်းကိုလည်းတံပြန်တီးဆိုခဲ့ကြတယ်လို့ပြောပါတယ
်။ဒီနေ့ကျောက်တဲ့ဒီ conversation နဲ့ပြည့်ကျွန်တော်တို့လူကောင်းဆောင်လုံစားစုကြည့်မှုတွေထိမှတ်နေနဲ့ကျွန်တော်တို့ဂျွန်စကူအန်ဒဝေးနဲ့ဒီကျွန်တော်တို့ဒီခွာဖြစ်နေတဲ့တချင်းဆိုတော့ကျွန်တော်တို့ဒီ singing strike ဆိုပြီးဒီကျွန်တော်တို့ series တွေဒီကျွန်တော်တို့ပြန်နေထွက်ခဲ့ကြတယ်ဗျာဟုတ်ကဲ့ဒီလူထုနဲ့တူပူပေါင်းပြီးတော့ကျွန်တော်တို့ဒီဒီအမျိုးသမီးမျိုးသားတွေအားလုံးဒီကျွန်တော်တို့ဒီပြည်သာပြန်အံ့ဟုတ်ခဲ့ပန်းပန်းနေပြီဆိုတော့ဒီကျွန်တော်တို့ဒီပန်းလေးအားလုံးပန်းနေကျွန်တော်တို့ဒီဒီကျွန်တော်တို့ပန်းတွေရှင်နေတယ်ဟုတ်ကဲ့ဒါဒီလိုရှင်ကျွန်တော်တို့ဒီဒေါအောင်ဆန်းစုကြည်ပါဝင်လူထုပေါင်းဆောင်ပါဝင်ကျွန်တော်တို့မလွတ်မြောက်သေးတဲ့ကျွန်တော်တို့ဒီတော်လိုင်းအသက်တော်သားနိုင်ငံကြီးကြောင်းချခံနေရတဲ့ကျွန်တော်တို့ဒီပြည်သူပြည်သားတွေကကျွန်တော်တို့ခွန်အားပေးရတယ်နဲ့ကျွန်တော်တို့ခွန်အားပေးမိတဲ့အချင်းကိုကျွန်တော်တို့ပြန်ပြီးပြည်ဆိုရဲဒါပြီးတော့ကျွန်တော်တို့ဒီတပိတ်တရားကိုဟောကြားရပေါ့နော်ဟုတ်ကဲ့အဲ့လိုမျိုးပုံစံက
ျစလင်းချင်းရင်းမပင်ကြေးရပေါင်းစုံတပိတ်အဖွဲ့ကလည်းမနေ့ကရောဒီကနေ့မှပါနိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ရဲ့မွေးနေ့အထိမ်းအမဲအဖြစ်ပန်းတပိတ်လုပ်ခဲ့ကြပါတယ်ဒီကနေ့ပြုလုပ်တဲ့ဆေးအနာရှင်စန့်ကျင်ဆန္ဒပြခဲ့ကြပုံကိုစလင်းချင်းရင်းမပင်ကြေးရပေါင်းစုံတပိတ်ကော်မတီခေါင်းဆောင်ကိုလွမ်းသူကခုလိုပြောပါတယ
်ကျွန်မစလင်းချင်းကျွန်တော်တို့ဒီတော့မနေ့ချင်းထွက်လိုက်တယ်ပေါ့နော်ထွက်တော့အဲခုနပြောတဲ့ဒီကျွန်တော်တို့လူတို့ရအောင်ကောင်းတဲ့ဒီကျွန်တော်တို့58နှစ်ပြည့်လူလူကောင်းဆောင်တောင်ဆန်းစုကြည်ရဲ့မွေးလေးမှာဒီတော်လည်းတော်လည်းနေတဲ့ပြည်သူတွေအတွက်အချင်းကြနေတဲ့ဟိုရဲဘော်တွေပြီးရင်အသက်ပြီးသွားကြတဲ့သူတွေတော်လည်းတိုက်ပွဲဝင်တဲ့သူတွေအားလုံးအတွက်ကျွန်တော်တို့ဒီနေ့ဖန်တပိတ်တွေဆက်ကြတယ်ပြီးရင်တောင်ဆန်းစုကြည်နဲ့တကွအချင်းကြဒီအကောင်လုံးလွတ်မြောက်ဖို့ပေါ့ဗျာဟိုအဲ့ဒါဒီကျွန်တော်ဆောက်ရကြတယ်ပင်စီဒီယန်ဒီဒီဟိုဘူဂျာဘူဆွေဟန်သနာတွေကိုင်နာတွေ PDF တွေနဲ့ရက်တီဂျာဘူဆွေဟန်သနာတွေကိုင်နာတွေပြီးရင်ကျွန်တော်တို့ဒီ single strike ဖြစ်တဲ့ဒီဟောပေါ့ကျွန်မခွားပြင်းနေတဲ့ချင်းကိုဒီဆိုလမ်းလျှောက်တာပေါ့နော်ကြွကြော်တယ်ကျွန်မကြွကြော်မယ်နဲ့အဲ့ချင်းနဲ့ ကြီးတဲ့လမ်းလျှောက်တာတွေကျွန်တော်ဆောက်ရွက်ခဲ့ပါတယ
်ဒီကနေ့ကြာရောက်တဲ့ဒေါင်ဆန်းစုကြည်ရဲ့မွေးနေ့မှာသူ့ရဲ့ဆူတောင်းကိုလည်းကိုလွန်းသူကအခုလိုပြောပါတယ
်အာလူလူကောင်းဆောင်ဒေါင်ဆန်းစုကြည်ရဲ့98နှစ်ဒီမွေးနေ့မှာဒီမွေးနေ့ရှင်အပါအဝင်ကျွန်တော်တို့တော်လန်ပြည်သူလူထုတရားလို့မျှော်ရည်တဲ့ Federal Democracy ပြည်အောင်စုဒီဆောက်နိုင်တဲ့အားလုံးတက်ရှိကြမှာပြီးတော့ဆက်လက်ပြီးကျွန်တော်တို့တိုက်ပွဲဝင်နိုင်ကြပါစေကြောင်းပဲကျွန်တော်ပြောလိုပါတယ်ဗျာ
မုံရွာမြို့နယ်တွေကတော်လန်ရေးအင်အားစုကြီးစိုးတဲ့ဒေသတွေမှာတက်ကြီးရွယ်အိုအပွားတွေဥဆောင်ပြီးပန်းပန့်ပြီးတော့အမေများတပိတ်ကိုဇွန်လ18ရက်နေ့ကပြုလုပ်ခဲ့ကြပါတယ်ဒါအပြင်ကျောင်းသားတမကတွေနဲ့တပိတ်ကော်မတီတွေစုပေါင်းပြီးတော့လဲဒေါန်ဆန်းစုကြည်မွေးနေ့အထိမ်းအမှတ်အဖြစ်ကြီးတက်ခဲ့ကြပါတယ်ဝက်လက်ခင်ဦးချောင်းဦးဒီပဲရင်လောင်းလုံးမြိုင်ကျွန်းလှပခုတ်ကူ6ဆလင်းကတာရွှေဘိုမိထီလာမကွေတပိတ်ချင်းနမတီဟိုပုံစတဲ့နိုင်ငံတော်ဝန်ကဒေသတွေမှာပန်းတပိတ်နဲ့ singing strike ပြုလုပ်ခဲ့ကြပါတယ်စစ်ကောင်စီစိုးမိုးမှုအကောင်းနဲ့ရန်ကုန်မန္တလေးစတဲ့မြို့ကြီးတွေကလည်းဒီတပိတ်မှာပူပေါင်းပါဝင်ခဲ့ကြပါတယ်ရန်ကုန်မှာ YBS bus car တွေပေါ်မှာဆရာနာရှင်စန့်ကျင်စာသားတွေကတာလန်တတာတွေပေါ်မှာဗေဒာပြန်အန်ကိုခဲပန်းပန်လျက်ပဲဆိုတဲ့စာတန်းတွေချိတ်ဆွဲတာတွေလုပ်ခဲ့ကြသလိုပြည်သူတွေကပန်းပန်ထားတဲ့ဓာတ်ပုံတွေကို online ပေါ်မှာဖော်ပြကြပါတယ်ရန်ကုန်မန္တလေးလိုစစ်ကောင်စီအကောင့်နဲ့နေရာတွေမှာတော့ပန်းရောင်းတာဝယ်တာတွေကိုစစ်ကောင်စီတပ်တွေကအရဲဝတ်နဲ့တမျိုးစစ်ယူနီဖောင်းတွေနဲ့လက်နက်ကင်ပြီးတဖုံစောင့်ကြည့်နေပြီးဖမ်းဆီးတာပန်းတွေကိုသိမ်းယူတာမျိုးတွေလုပ်နေတယ်လို့နေရာအနှံ့မှာလုံခြုံရေးအင်အားတွေနဲ့တင်းကျပ်ပြီးစစ်ဆေးနေတယ်လို့လည်းဒေသခံတွေကပြောပြကြပါတယ်စစ်တပ်အာဏာသိမ်းတာနှစ်နှစ်ကျော်လာတဲ့အချိန်ထိစစ်တပ်ရဲ့အကြမ်းဖက်ပစ်ခတ်ဖမ်းဆီးမှုတွေကြားထဲကနေပြည်သူတွေရဲ့ဆင်အာဏာရှင်တော်လန်ရေးခြိတက်ဆန္ဒပြမှုတွေနဲ့စစ်ကောင်စီကိုသဘိမ့်မှောက်တာတွေဟာခုချိန်ထိဆက်လက်ရှိနေကြဆဲဖြစ်ပါတယ်ခင်ဗျာ